တော်တာရှင်များခင်ဗျာမြန်မာနိုင်ငံမှာမိုးစဘာဆိုင်ဤက18တန်းဝန်းကျင်၊နှွေစဘာဆိုင်ဤက4တန်းဝန်းကျင်ရှိပါတယ်။နှွေစဘာကအဓိကအနေနဲ့ AB နဲ့မေလာဇန်းမှာပေါ်ပါတယ်။မြန်မာနိုင်ငံမှာစဘာဆိုင်ဤကအများဆုံးရှိတဲ့ ARD တိုင်းမှာတော့ AB လာထဲမှာနှွေစဘာတွေလှိုင်းလှိုင်းပေါ်လို့ရိပ်ပြီးတလောက်တောင်ဖြစ်ကြပါပြီ။လက်ရှိနှွေစဘာပေါ်ချိန်မှာပေါ်ကာစဈေးကတင်းတရာကို4သိန်းဈေးလောက်ရှိပြီမဲ့မကြခင်ပဲ3သိန်း9000 8000အထိကျသွားပါတယ်။မနစ်ကနှွေစဘာပေါ်ချိန်မှာစဘာဈေးတင်းတရာကို6သိန်းလောက်ရှိခဲ့ပါတယ်။လက်ရှိပေါက်ဈေး 3,900 8,000 ဆိုတာတောင်သူအရှုံးပေါ်တဲ့ဈေးဖြစ်ပါတယ်။နှွေစဘာကမိုးစဘာတဲ့ဈေးပိုကုန်တဲ့အတွက်စဘာဈေးအနည်းဆုံး 4 သိန်းစွန်းမှတောင်သူတွက်ချေကြရုံရှိပါတယ်။တောင်သူတွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုအေရဝတီတိုင်းတာပေါင်းမြို့နယ်မန်တိုင်ကျေးရွာမှလေအေကတရားကျော်ပိုင်တဲ့တောင်သူဦးခွေးဘူးကပြောပြထားပါတယ်။
ကျွန်တော်တို့တောင်သူတွေရဲ့ကုန်ကျမှုကဒေကို 3 သိန်းဝန်းကျင်ရှိတာကိုစဘာဒေကို 90 တရားဝန်းကျင်မှထွက်ကြတယ်အခုစပားတွေကြတော့မိုးနဲ့နှီးလာတဲ့အခါကျတော့3,900 3,700အရင်ဝင်ကျင်တော့ရောင်းရတယ်မြန်မာတွေမှာဘယ်လိုမှတွက်ချင်မကိုက်ဖြစ်တယ်ဒီကျွမ်းလေးတွေရဲ့အဆက်အသွယ်နဲ့ကုန်တယ်မျိုးတွေကြတော့ကျွန်တော်တို့ရောင်းမိလိုက်တဲ့အခါကျတော့ဒီအခုဒီစပားဘိုးတွေမကြည်လဲအောင်မရသေးတာတွေလည်းရှိတယ
်စပားပေါ်ချင်းစပားစည်းကြတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းနောက်ကန်အနေအထားကိုအချင်းချုပ်တင်ပြပါမယ်နာဂင်မုံတိုင်းတိုက်တဲ့2008မိုးစပားပေါ်ချင်းကစပြီး2012ခုနှစ်နှစ်လယ်ပိုင်းလောက်အထိမိုးကောနှွေကောစဘာပေါ်ချိန်ရောက်တိုင်းအများအားဖြင့်ဈေးကထိုးကြပါတယ်အဲ့ဒီလိုကနေ2012ခုနှစ်နှစ်လယ်ပိုင်းလောက်မှာတရုတ်နိုင်ငံကမူဆယ်နယ်စပ်ကနေဆန်တင်ပို့တဲ့ဈေးခွက်အစားပေါင်းများစွာဝယ်လိုအားတိုးလာခဲ့ပါတယ်တရုတ်ဈေးခွက်ရဲ့ဝယ်လိုအားကလည်းမြန်မာနိုင်ငံကနေပြည်ပတင်ပို့နေတဲ့ဆန်ပမာဏအားလုံးရဲ့80ရာခိုင်နှုန်းလောက်အထိရှိခဲ့ပါတယ်အဲ့ဒါရဲ့အကျိုးဆက်အဖြစ်အရင်လိုစဘာပေါ်ချိန်ရောက်ရင်ဈေးထိုးမကြတော့ဘဲတောင်သူတွေအသင့်အတင့်အကျိုးမြတ်ရခဲ့ပါတယ်အဲ့ဒီလိုကနေ2016ခုနှစ်ဩဂုတ်လမှာတရုတ်ဈေးကွက်ကအဖမ်းဆီးတင်းကျပ်လာတာကြောင့်အဝယ်ရက်တလောက်အထိဖြစ်သွားခဲ့ပါတယ်။ဒီလိုနဲ့အဲ့ဒီနှစ်မိုးစဘာပေါ်ချိန်မှာစဘာဈေးတွေအရင်ကလိုပဲပြန်ထိုးကြပြီးတောင်သူတွေအရှုံးပေါ်ခဲ့ပါတယ်။တိုင်းပြည်ရဲ့အဓိကဆန်ဖောက်တဲ့တရုတ်ဈေးကွက်ဝယ်လိုအားကျသွားလို့ပြီးခဲ့တဲ့မိုးစဘာပေါ်ချိန်မှာတောင်သူတွေအထိနာခဲ့ပေမဲ့မြမဆန်ပြပတင်ပို့မှုကတော့ကျဆင်းမသွားခဲ့ပါဘူး။တက်တောင်လာပါသေးတယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ဈေးကွက်ကြပေမဲ့ EU အပါအဝင်ဒီပြင်ဈေးကွက်တွေကမြန်မာဆန်ကိုပိုဝယ်လာလို့ဖြစ်ပါတယ်2016ဆက်ခွန်ဘန်နာနှစ်မှာအရင်နှစ်ကထက်တောင်ဆန်တန်ချိန်2သိန်းကျော်ပိုပြီးပို့နိုင်ခဲ့ပါသေးတယ်ဒီချိန်တွေမှာတည်တည်ချာချာသုံးသက်ကြည့်ဖို့လိုတဲ့အချက်ကပြည်ပဆန်တင်ပို့မှုပမာဏကျဆင်းမသွားဘဲနဲ့ဘာကြောင့်များအခုနှွေစဘာပေါ်ချိန်မှာစဘာဈေးထိုးကျရတာလဲဆိုတဲ့အချက်ပါအဲ့ဒါရဲ့အဖြေကဘာလဲဆိုရင်မြန်မာနိုင်ငံကတရုတ်ကိုတင်ပို့နေတဲ့ဆန်ဈေးကွက်ကမြန်မာဘက်ကတရားဝင်တရုတ်ဘက်ကတရားမဝင်အဖြစ်မှောင်ကိုပို့နေတယ်ဆိုပေမဲ့ရတဲ့ဈေးကဒီပြည်နိုင်ငံတွေကိုပို့တာထက်တိတိတသာဈေးပို့ရပါတယ်။ဒါအပြင်မူဆယ်ကနေအလွယ်တကူတင်ပို့နိုင်တဲ့အတွက်အရင်အနည်းအများကြီးမလိုပဲတပိုင်းတနိုင်လုပ်လို့ရပါတယ်။ဒါကြောင့်အရင်ကပြည်ရင်းမှာပဲအယောင်းအဝယ်လုပ်နေတဲ့ကုန်တယ်လေးတွေပါစဘာပေါ်တာနဲ့ဈေးအပြိုင်ပေးအလူရက်ဝယ်ပြီးတရုတ်ကိုပို့ကြပါတယ်။ဒါကြောင့်စဘာပေါ်ရင်ဈေးကလုံးဝမကျပါဘူး။ဆိုတော့ကစဘာလိုချင်တဲ့ကုန်တယ်တိုင်းကအချိန်ဆွဲလို့မရခဲ့ပါဘူး။ဒါပေမဲ့အခုချိန်မှာတော့တခြားဈေးကွက်တွေဝယ်လိုအားတိုးလာပြီမဲ့တရုတ်ဈေးကွက်ကဝယ်လိုအားနည်းနည်းပဲရှိတော့တပိုင်းတနိုင်မဲ့ငွေရင်းနိုင်တဲ့ကုန်တယ်လေးတွေဆန်မတင်ပို့နိုင်တော့ပါဘူး။ဒါကြောင့်ကုန်တယ်ကြီးတွေကအရင်လိုပဲစဘာကိုဖြည်းဖြည်းအေးအေးစိတ်ကြိုက်အချိန်ဆွဲဝယ်နေတာကြောင့်စဘာဈေးထိုးကျနေတာဖြစ်ပါတယ်။ဆက်လက်ပြီးဆွေးနွေးတင်ပြမှာကလက်ရှိနှွေစဘာပေါ်ချိန်အတွက်တင်မကပဲရေရှည်အတွက်စဘာပေါ်ချိန်တိုင်းဈေးထိုးကျတာကိုဘလို့ထိန်းချောင်းကြမလဲဆိုတာပါ။မြန်မာနိုင်ငံမှာလယ်သမားအနေနဲ့နာမည်စရင်းပေါက်တဲ့လူကြီး၄တန်းခွဲ၅တန်းလောက်ရှိပါတယ်။လယ်သမားတအူးမှာမိသားစုဝင်၄-၅ယောက်နဲ့ပဲတွေ့ကြည့်ပါ။လူကြီးတန်း20ကျော်ပါတယ်။ဒီပမာဏကမြန်မာနိုင်ငံလူကြီး53တန်းကျော်ရဲ့40ရာခိုင်နှုန်းလောက်ရှိပါတယ်။စဘာပေါ်ချိန်ရောက်တိုင်းစဘာဈေးထိုးကျတဲ့ဒဏ်ကိုခံစားနေရတာကမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်လူအယောက်100တိုင်းမှာအယောက်40လောက်ကဒီဒဏ်ကိုအလူအလဲခံစားနေရတာပါ။အဲ့ဒီတော့ပြောချင်တာကစဘာစေးထိုးကြတဲ့ပြဿနာကတေးသေးလေးမဟုတ်ပဲပြဿနာအကြီးကြီးဆိုတာကိုတက်ဆိုင်ရအစိုးရမင်းများသိနားလည်ဖို့လိုပါတယ်။အခုအနေထားတိုင်းဆိုရင်တော့ပြည်ပတင်ပို့တဲ့ဈေးကွက်ကောင်းနေရင်လည်းဒီကိစ္စကပြည်လည်မဲ့သဘောမရှိပါဘူး။တရုတ်ဈေးကွက်ဆိုတာကလည်းရွှေတလက်ငွေတလက်နဲ့မရေမရာအနေထားပါ။ဒီလိုအနေထားမှာစဘာပေါ်ချိန်ဈေးထိုးကြတဲ့အဖြစ်ဆိုးကိုရပ်တန့်ပြစ်နိုင်ဖို့ဆိုရင်တနည်းပဲရှိပါတယ်။တောင်သူတွေကိုတင့်တင့်နဲ့အတိုးနှုံးနဲ့လုံလောက်တဲ့အရင်အနည်းရရှိနိုင်အောင်လုပ်ပေးဖို့ပါပဲ။ဒါဆိုရင်စဘာကိုရရဈေးနဲ့ထိုးမရောင်းမဲဈေးတင်တဲ့အချိန်အထိစောင့်လာနိုင်မယ်။တိုးကြီးကြီးပေးစရာမလိုတော့တဲ့အတွက်လက်ရှိမှာတွက်ချေမကိုက်တဲ့စဘာဈေးကတွက်ချေကိုက်တဲ့အနေအထားကိုရောက်လာပါလိမ့်မယ်။လက်ရှိချိန်မှာတောင်သူတွေကိုငွေကြေးအရင်အနည်းတိုးမြင့်ရရှိအောင်အစိုးရအနေနဲ့ မလုတ်ပေးဘူးလားဆိုရင်လုတ်တော့လုတ်ပေးပါရဲ့ဒါပေမဲ့ဘာနဲ့တူလဲဆိုရင်အတက်ငင်နေတဲ့လူနာကိုပါရာစီတမော့တိုက်နေတယ်လို့ဖြစ်နေပါတယ်ဒါကြောင့်တောင်သူတွေကိုလုံလောက်တဲ့ငွေကြေးအရင်းနှီးဖြည့်ဆည်းပေးရေးကိုစနစ်ကျတဲ့ view ဟာတွေချမှတ်ပြီးအချိန်အဟုန်နဲ့ထိထိမိမိဆောင်ရွက်ဖို့လိုပါတယ်မဟုတ်ရင်တော့လေယာကဏ္ဍတိုးတက်ရေးအတွက်ဘာတွေလုပ်နေပါတယ်ပြောပြောနှစ်စင်ဇက်တိုက်ကြုံလာရတဲ့စဘာပေါ်ချင်းဈေးထိုးကြတဲ့ဒဏ်ကမြမလေယာကဏ္ဍကိုအကြဖတ်သို့ဆွဲချသွားနိုင်ပါကြောင်းထောက်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ